ကယားပြည်နယ်လွိုက်ကော်မြို့ကန္နာဟေဝင်ပန်းချံမှာမက်ပြန့်ကျင်းပမဲ့68နှစ်မြောက်ကယားပြည်နယ်နေ့အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပြီးလူထုနဲ့လည်းတွေ့ဆုံသွားဖို့ရှိနေပါတယ်။အဲ့ဒီအခမ်းအနားကိုတက်ရောက်မဲ့ဒေါအောင်ဆန်းစုကြည်နဲ့တီးတန့်တွေ့ခွင့်ရဖို့ KNL လူငယ်အဖွဲ့တွေကနိုင်ငံတော်တိုင်ပင်ခံရုံးနဲ့ကယားပြည်နယ်အစိုးရစီကိုစာရေးသားတောင်းဆိုထားပါတယ်။ဖမ်းဆီးတရားစွဲဆိုခံနေရတဲ့တောင်သူလက်ထမားကိစ္စဘ ෝජ ုတ်ကျေးရုပ်စိုက်ထူတဲ့ကိစ္စတွေနဲ့အမျိုးသားတန်းတူရေးအခြေခံတဲ့ကိစ္စတွေအတွေ့တွေးခွန်ရဖို့တောင်းဆိုတာဖြစ်တယ်လို့ KNDP လူငယ်များတမကဘ ෝජ ကော်မတီဝင်ခုကျူးဖဲကေးက RFA ကိုပြောပါတယ်
ပထမအချက်ကတောင်တူတွေကိစ္စဖြစ်ပါတယ်။ဒုတိယအချက်ကကျွန်တော်ခြေရုပ်ထုကိစ္စကိုအဖေခြေရုပ်ကိစ္စကိုတမိဦးပြောပြခြင်းနဲ့ပုံစံဖြစ်ပါတယ်။ကျွန်တော်တို့အမျိုးသားတန်းတူရေးရှုထောက်ကိုအခြေခံပြီးတော့တွေ့ဆုံဆွေးနွေးခြင်းကျင်းပရတာကျွန်တော်တို့ကိုဖြည့်ရှင်းနိုင်စေမယ်ပေါ့။ကျွန်တော်တို့ကအဲ့လိုယူဆပါတယ်။တလက်ဆတဲ့မှာပဲတွေ့ဆုံဆွေးနွေးရေးကိုကျွန်တော်တို့တောက်လျှောက်လမ်းဖွင့်လာခဲ့တာရှိတယ်။ဆိုရပေါ့လေကျွန်တော်လမ်းဖွင့်ခဲ့တယ်။ဒီနယ်ဆိုရပုံပါပါ။ဒါပေမဲ့သူတို့ဘက်ကတော့ကျွန်တော်တို့ကိုလမ်းပိတ်လှုပ်ဆောင်ခဲ့တာရှိတယ်ပေါ့။ကျွန်တော်တို့အရင်ကတည်းကမူရဲ့စက်ကင်နဲ့ကျွန်တော်တို့ကတော့သူနဲ့တီတန်တွေ့ဖို့တော့စီစဉ်ထားတာရှိပါတယ်။အဲ့ဒီစတင်ထားတဲ့ကိစ္စတော့ရှိပါတယ်ဟုတ
်။အဲ့ဒီလိုတွေ့ဆုံခွင့်တောင်းထားပေမဲ့လက်ရှိအချိန်ထိတွေ့ခွင့်ရမရတိတိကျကျမသိရသေးသလိုတွေ့ခွင့်ရဖို့ရာခိုင်နှုန်းနည်းပါတယ်လို့လည်းခုကျူဖဲကေးကပြောပါတယ်။ KNL လူငယ်တွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခွင့်ရဖို့စာရေးသားတောင်းဆိုထားပေမဲ့ကြားပြင်းတဲ့ဝင်ကြီးချုပ် UFO ရှိုးကလက်ရှိအချိန်ထိလက်ခံစာမရရှိသေးဘူးလို့ပြောပါတယ်။
ကျွန်တော်ဒီမှာစီမံစာမရဘူး။ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုချိတ်ဆိတ်မှအကောင်းဆုံးသူတို့ကစီမံစာပေးဖို့စီမံနေရနော်။ဒီဒါပဲနော
်။နိုင်ငံတော်အတိုင်ပင်ခံရုံးကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ဟာ NLD အစိုးရရဲ့လွှမ်းမတဲ့ဒေတာရေးကင်တွယ်ဖြည့်ရှင်းပုံကိုဖာထေးဖို့တသက်2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးဖို့တသက်ဆိုရင်တော့ကြိုးစိုးမှာမဟုတ်ဘူးလို့လည်း KND လူငယ်တွေကပြောပါလေ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဘာကြောင့်မကြိုးစိုးတာလဲဆိုတာနဲ့ပတ်သက်လို့ကင်းဒီလူငယ်တဦးဖြစ်တဲ့ကိုဓီဒီကအခုလိုပြောပါတယ်
ကိုချောင်းဆန်းနဲ့ကျွန်တော်ပြည်နယ်ကိုရောက်ပြီးတခါပေါ့နော်ထောက်ွယ်လေးစခုမှာလူလိုက်ရတူတူယူဖို့ပေါ့နော်အဲမြို့သားတန်းတူရေးသူအမခန့်တော့ကျွန်တော်တို့ပါလာတော့ပေါ့နော်သူတို့သူရဲ့ကတိတွေကိုသူရဆက်ဆက်ကအကောင့်ထဲမပေါ့ဘူးအလေးမထားဘူးဒီဒီဒီပဲအဲတင်းလာဆက်ကြည့်ရတော့တွေ့ရတော့တူတူမီလက်ချက်မှာလည်းကျွန်တော်တို့အများကြီးမျိုးလဲတော့ပေါ့နော်ဒီသူဖေကတိတွေကိုပြန်မအကောင့်ထဲပေါ်မယ်လို့လဲနေသူတို့ချစ်မလာဘူးပေါ့နော်ဆိုတော့ကျွန်တော်တို့မှာကခံစားချက်နာကျလာတဲ့ကျွန်တော်မတူဆိုရချင်းဖြစ်တယ
်။ဒေါအောင်ဆန်းစုကြည်ငင်းငင်းရေးစကားဝိုင်းအတွက်ကြားပြည်နယ်ကိုလာရောက်ခဲ့စဉ်ကလည်းဒေသခံတွေကပြည်နယ်အစိုးရရဲ့စီမံခန့်ခွဲမှုအမှားတွေကိုတင်ပြခွင့်မရှိခဲ့သလိုတွေးဆောင်ခွင့်လည်းမပေးခဲ့ဘူးလို့ကိုဓီဒီကပြောပါတယ်။ဒေါအောင်ဆန်းစုကြည်ကိုမကြိုဆိုဘူးဆိုပြီးကန့်ကွက်နေသူတွေရှိသလိုကြိုဆိုဖို့စီစဉ်နေသူတွေလည်းရှိပါတယ်။မနေ့ပြန်ကြားပြည်နယ်နေအခမ်းအနားကိုတက်ရောက်မဲ့ဒေါအောင်ဆန်းစုကြည်ကိုတိုင်းရင်းသားအကအဖွဲ့တွေဒေသခံလူငယ်အဖွဲ့တွေအားလုံးဝင်းရံကြိုဆိုသွားမယ်လို့လွိုက်ကော်လူငယ်ရေးရာကော်မတီလည်းဖြစ်ဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးဦးဆောင်သူလည်းဖြစ်တဲ့ဦးကိုကိုဦးကပြောပါတယ်
ကျွန်တော်တို့ကတော့လူစုကောင်းတော်ဆန်းစုကြည်ကိုကြိုဆိုဖို့ကျွန်တော်တို့ပြင်ဆင်နေပါတယ်ဗျဟုတ်အစီအစဉ်ထူးထူးခြားခြားတော့မရှိပါဘူးဗျကျွန်တော်ဆန်းစုကြည်လာမယ့်လမ်းကြောင်းမှာကျွန်တော်တို့ဆောင်ကြိုဆိုမယ်တိုင်းရင်းသားအဖွဲ့တွေဒီအကအဖွဲ့တွေနဲ့ကျွန်တော်တို့ကြိုဆိုတော့မှာပဲဗျဟုတ်လူစုကောင်းဆောင်ကျွန်တော်တို့ပြည်နယ်အဲဝင်းရံနဲ့လူငယ်အဖွဲ့တွေဒေသခံတွေအားလုံးဝိုင်းဝန်းပြီးတော့ကြိုဆိုတော့မှာပါဗျ
ကင်းဒီလူငယ်တွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုတွေ့ဆုံခွင့်တောင်းထားတဲ့အထက်မှာလေယာဉ်ပြဿနာတွေလည်းတင်ပြဖို့ပါဝင်ပါတယ်လက်ရှိတပ်မတော်ကသိမ်းဆီးထားတဲ့မြေယာတွေနဲ့ပတ်သက်ပြီးကြားပြည်နယ်မှာတရားစွဲဆိုခံထားတဲ့တောင်သူ40ကျော်ရှိပြီးအဲ့ဒီထဲက12ဦးဟာဖမ်းဆီးခံထားရပြီးအမှုရင်ဆိုင်နေရတာဖြစ်ပါတယ်အဲ့ဒီလိုဖမ်းဆီးတရားစွဲဆိုခံနေရတဲ့တောင်သူတွေအရေးနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်စီစာဆယ်ချိန်ထက်မနည်းပေးပို့ခဲ့ပေမဲ့လက်ရှိအချိန်ထိအကြောင်းပြန်ကြားလာတာမရှိသေးဘူးလို့လည်းကင်းဒီလူငယ်တွေကပြောပါတယ်ဒါအပြင်ကြားပြည်နယ်အစိုးရကလွိုက်ကော်မြို့ကန္နာဟေဝင်ပန်းချံမှာစိုက်ထူထားတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ဖယ်ရှားပေးရေးကင်းဒီပြည်လူငယ်တွေကတောင်းဆိုထားမှုနဲ့ပတ်သက်ပြီးလက်ရှိအချိန်ထိအပြေထွက်လာတာမရှိသေးပါဘူးဗိုလ်ချုပ်ကျေးရုပ်စိုက်ထူဖို့ကိစ္စနဲ့ပတ်သက်ပြီးကြားပြည်နယ်ဝန်ကြီးချုပ် UFO ရှိုးနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးမော်မော်ကိုဝေဖန်ပြစ်တင်ခဲ့တာကြောင့်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးတဲ့ဥပဒေပုံမှန်30နဲ့ကင်းဒီလူငယ်6ဦးကိုလွိုက်ကော်မြို့နယ်တရားရုံးကအလုံးနဲ့ထောင်ဒဏ်6လချမှတ်ခဲ့တာရှိပါတယ်ခင်ဗျာ